မြန်မာစွေနဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေကြားအပြစ်ခတ်ရစဲသဘောတူညီချက်တည်းအမြန်ဆုံးရရှိဖို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။မြန်မာစွေရဲ့ပြည်တော်စုငင်းချင်းဖော်ဆောင်ရေးအဖွဲ့ဝင်တွေစစ်တပ်ကတာဝန်ရှိသူတွေနဲ့တိုင်းဒေသကိုယ်စားလှယ်ရဲ့နှစ်ရက်ကြာကျင်းပခဲ့တဲ့ဆွေးနွေးပွဲပြီးထုတ်ပြန်လိုက်တဲ့ကြေညာချက်ကိုလည်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် VJ Nambiya ကကြိုဆိုလိုက်တဲ့အကြောင်းကုလသမဂ္ဂပြောခွင့်ရသူကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။
Mr. Nambiya hopes that with two sides now working on a single text of a joint nationwide ceasefire agreement,
တနင်္ဂနွေတိုက်တာနဲ့ပြစ်ခတ်ရစဲနဲ့ပူးတွဲသဘောတူညီချက်တည်းထွက်ပေါ်လာဖို့နှစ်ဖက်စလုံးကကြိုးပမ်းသွားဖို့မျှော်လင့်တဲ့အကြောင်း Mr. Nambiya ကပြောဆိုခဲ့တယ်လို့မကြာခင်မှာသဘောတူညီချက်ရရှိပြီးတနင်္ဂနွေအဆင့်လက်မှတ်ရေးထိုးမှုတွေကိုလည်းစောနံသမျှဆော့ဆော့လုပ်ဖို့နဲ့ဒီနောက်မှာလည်းနိုင်ငံရေးအရာဆွေးနွေးမှုတွေကိုချက်ချင်းစဖို့မျှော်လင့်တဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ရဲ့ပြောကြားချက်ကိုကုလသမဂ္ဂပြောခွင့်ရသူကပြောဆိုသွားခဲ့တာပါ။တနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာကျင်းပခဲ့တဲ့ရန်ကုန်မြို့ကဆွေးနွေးပွဲအပြီးမှာတော့အစိုးရနဲ့တိုင်းရင်းသားကိုယ်စားလှယ်ညီညွတ်ညီမျှပါဝင်တဲ့အဖွဲ့အဖွဲ့နဲ့တနင်္ဂနွေလုံးအဆင့်အပြစ်ခတ်ရစဲရေးသဘောတူညီချက်မူကြမ်းတရက်ကိုရေးဆွဲဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဆော်ဝိုင်းမှာတော့အပြစ်ခတ်ရစဲရေးသဘောတူညီချက်မူကြမ်းတွေကိုနှစ်ဖက်စလုံးကရေးဆွဲထားပြီးမြဲကွဲလွဲချက်တွေရှိနေတာကြောင့်ညှိနှိုင်းလို့မရနိုင်ပဲကြန့်ကြာနေကြတာဖြစ်ပါတယ်။